ချမ်းပြည်နယ်လားရှိုးမြို့မှာဒီနေ့ပောက်ကွဲမှုတွေဖြစ်ခဲ့ပြီးတော့ရဲတပ်ဖွဲ့ဝင်2ယောက်ဒဏ်ရာရခဲ့ပါတယ်။မနေ့ကလည်းချမ်းပြည်နယ်အရှေ့ပိုင်းတာချီလိမြို့ကဒီတာချီလိခရိုင်ရဲတပ်ဖွဲ့မှုယုံတိုက်ခိုက်ခံရလို့ရဲတပ်ချက်ကြီးတဦးသေဆုံးခဲ့ပါတယ်။ချမ်းပြည်နယ်ဘက်ကပောက်ကွဲပစ်ခတ်မှုအခြေအနေတွေအကြောင်းကိုတော့ရန်ကုန်ကလာတဲ့သတင်းကိုမတ်စုမွန်ကပြောပြပေးမှာဖြစ်ပါတယ်ဗျာ။
ဒီကနေ့မှာတော့ရှမ်းပြည်နယ်လားရှိုးမြို့ကလားရှိုးတက္ကသိုလ်နားအပဝင်မှာပောက်ကွဲမှုတွေဖြစ်ခဲ့ပါတယ်။အဲ့ဒီပောက်ကွဲမှုတွေထဲမှာရဲတပ်ဖွဲ့ဝင်2ယောက်ထိခိုက်ဒဏ်ရာရခဲ့တယ်လို့ဒေသခံတဦးက VOA ကိုပြောပါတယ
်။လူမျက်ကကျွန်တော်တို့တက္ကသိုလ်ရှိကရဲမှုကြီးအိမ်နာမနေ့ပိုင်းမနေ့ပိုင်းအရာနောက်တစ်ခါကအခုဒီမကြသေးခင်ချိန်ကကြန့်ခိုင်ရေယုံနာမနေ့ပိုင်းကရဲ2ယောက်ထိတယ်။အခုအဲ့ရဲကြီးကသူအဲ့နာမှာလုံခြုံရေးရှိတယ်လေ။ကတည်းကရဲနေစီတတကြတော့ကျွန်တော်တို့ဘက်အဝင်ထွက်ဖေးထားတဲ့အပေါက်မှာပေါ်တက်တူရဲဓမ္မယုံဘက်ချမ်းမတက်ကထိုင်နေနားနေဆောင်နားမှာကရဲထိုင်နေ
ညနေပိုင်းမှာလဲလားရှိုးမျိုးအမှတ်9ရက်ကွက်အမှတ်6အထက်တန်းကျောင်းမှာအသေးစားပောက်ကွဲမှုဖြစ်ခဲ့ပါတယ်ဂျွန်လာရှိရနေ့ကလည်းရှမ်းပြည်နယ်မြောက်ပိုင်းနမ်လန်မြို့မန်လီစေးမှာလက်လုံမိုင်းပောက်ကွဲမှုဖြစ်ွားလို့ပြည်သူ2ဦးထိခိုက်ဒဏ်ရာရခဲ့ပါတယ်ဂျွန်လာ9ရက်နေ့မနက်ပိုင်းကလည်းရှမ်းပြည်နယ်စီဆိုင်မြို့နဲ့ကယားပြည်နယ်လွိုက်ကော်မြို့ကိုဆက်သွယ်ထားတဲ့ထီးဆဲခါတံတားပေါ်မှာဘုံပေါက်ကွဲလို့တံတားအနည်းငယ်ပျက်စီးခဲ့ပါတယ်။ဒီပေါက်ကွဲမှုကြောင့်စစ်အုပ်ချုပ်ရေးကောင်စီဘက်ကအဲ့ဒီတံတားကိုပိတ်လိုက်တယ်လို့ဒေသရင်းကလာတဲ့သတင်းတွေမှာဖော်ပြပါတယ်။ရှမ်းပြည်နယ်အရှေ့ပိုင်းတာချီလိတ်မြို့ကတာချီလိတ်ခရိုင်ရဲတပ်ဖွဲ့မှယုံပါလဲဂျွန်လာ9ရက်နေ့မနေ့ကည9နာရီခွဲလောက်မှာဘယ်ကမှမသိတဲ့လက်နက်ကင်ဖွဲ့တိဖွဲ့ရောက်လာပြီးတော့ကားနဲ့လာပြီးပစ်ခတ်လို့တက်ကြကြီးတဦးကြီးထိမှန်တေဆုံးခဲ့တယ်လို့မြို့ခံတဦးက VOA ကိုပြောပြပါတယ
်ဒီကားနဲ့လာပြီးတော့တကားရဲနဲ့အတွဲလက်ဆွဲပါတယ်အတွဲလက်ပြပါတက်ကြကြီးကြောစောအောင်လည်းလုံးချီပြီးတော့အဲ့မှာဆုံးသွားတော့အရှာတိကက်တောင်းလိုက်ဒီရတယ်မရှိဘူးအဲ့ဒီမှာကပ်ပရင်းတဲ့80အကာကွယ်တယ်လောက်စားလိုက်ပြီးတော့လုံချုံရေးဘက်အမြင်နဲ့လည်းဒီချတာလည်းမဲတယ်လက်ငါ6ရောက်ခွန်ရောက်လုံးလုံးချီ10ရောက်တော့တော့ပဲချင်တော့ဒါကြောင့်မလို့သူတယောက်ပဲထိသွားတယ်ကအချားလို့တော့မထိပါဘူ
းပြီးခဲ့တဲ့တလားလောက်ကလည်းအဲ့ဒီခရရဲတက်ဖွဲ့မှုယုံပါပဲလက်လုံဘုံနှလုံးပြုတ်ဖောက်ခံခဲ့ရပါတယ်ဒီပြုတ်ဖောက်ခံရမှုမှာတော့ထိခိုက်သူမရှိခဲ့ပါဘူးအဲ့လိုမျိုးဖြစ်ခဲ့ပြီးတဲ့နောက်မှာတော့အဲ့ဒီခရရဲတက်ဖွဲ့မှုယုံရဲ့ရှေ့မှာတဲအိတ်တွေနဲ့အကာရန်လုပ်ပြီးညပိုင်းမှာလုံခြုံရေးအဆောင်ချက်တွေချထားပါတယ်ဂျွန်လာ9ရက်နေ့ပြစ်ခတ်မှုဖြစ်ပြီးတဲ့နောက်မှာတော့ခရိုင်ရဲတပ်ဖွဲ့မှုယုံလမ်းမကြီးတွေကိုပိတ်လိုက်ပြီးတော့စစ်ဆေးနေတယ်လို့မြို့ကန်တွေကပြောပါတယ်။ဒီတာချီလိတ်ခရိုင်ရဲတပ်ဖွဲ့မှုယုံပြစ်ခတ်တိုက်ခိုက်မှုဟာသူတို့လက်ချက်မဟုတ်ကြောင်းနဲ့နောက်ဒီတာချီလိတ်မြို့နယ်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ TPDF နဲ့လည်းသက်ဆိုင်မှုမရှိဘူးလို့ TPDF ကမနေ့ကညပိုင်းတုန်းကသတင်းထုတ်ပြန်ထားပါတယ်။ဒါကြောင့်ဘသူတွေတိုက်ခိုက်တယ်လဲဆိုတာကိုတော့အတိအကျမသိရသေးပါဘူး။မျိုးရင်းမှာစစ်တပ်နဲ့ရဲတပ်ဖွဲ့ဝင်တွေကင်းလက်သွားလာနေချိန်မှာဒီလိုမျိုးကျူးလွန်သူမပေါ်ဘဲတနက်နဲ့ပြစ်ခတ်မှုတွေပောက်ကွဲမှုတွေဖြစ်နေတာကြောင့်ဒေသခံပြည်သူလူထုကြားမှာတော့လုံခြုံရေးအတွက်စိုးရိမ်ပူပန်မှုတွေရှိနေကြပါတယ်ရှင်